ဟောင်ကောင်မှာရဲတွေနဲ့ဆန္ဒပြသူတွေကြားလင်းညာဆက်တိုက်အဖြစ်တနင်္ဂနွေနေ့မနေ့အစောပိုင်းမှာလည်းပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်။ကောင်လုံးကျောမော်ကမောင်ခော့အရက်မှာရဲတွေတားဆီးထားတဲ့အတားအဆီးတွေကိုဆန္ဒပြသူတွေဘက်ကဖျက်ကျော်ဖို့ကြိုးစားတာမှာရဲတွေကလည်းဆန္ဒပြသူတွေကိုအတင်းပြန်ပြီးတော့တွန်းခဲ့ကြပါတယ်။နှစ်ဖက်လုံးမှာအနည်းငယ်ထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်။ဆန္ဒပြသူတွေရဲ့ပြဿနာရှိသူတွေရောက်နေပြီးတော့ပြဿနာမဖြစ်ဖြစ်အောင်လုပ်နေတယ်လို့ရဲတပ်ဖွဲ့ပြည်သူ့ဆက်ဆံရေးတာဝန်ခံဟွမ်ချန်တက်ကအခုလိုပြောပါတယ်။
The occupied area in Mong Kok remains a very high-risk area. Activists from radical organizations, as well as troublemakers...
ဆန္ဒပြသူတွေနေရာယူထားတဲ့ Mong Kok အရက်ဟာအင်မတန်အန္တရာယ်ရှိတဲ့နေရာတစ်ခုဖြစ်နေပါသေးတယ်။အစွန်ရောက်ဖွဲ့ကလှုပ်ရှားသူတွေ၊ပြဿနာရှာရှင်သူတွေကဆန္ဒပြသူတွေထဲမှရောနေပြီးရဲအရာရှိတွေကိုရန်စအခြေအနေမငြိမ်မသက်ဖြစ်အောင်မကြမကြာလုပ်နေတယ်လို့ရဲတပ်ဖွဲ့ပြည်သူ့ဆက်ဆံရေးတာဝန်ခံပြောသွားတာပါ။ဖြစ်ပေါ်တိုးတက်မှုတွေကိုရဲတပ်ဖွဲ့ကဆက်လက်ဆောင်ကြည့်သုံးသပ်နေပြီးအခြေအနေအပေါ်မူတီတုံးပြအေးအေးယူသွားမှာဖြစ်တယ်လို့လဲဆိုပါတယ်။ဟောင်ကောင်မြို့လယ်ကအစိုးရရုံးတွေရှိရာအရန်းနားမှာလဲဒီကနေ့တနင်္ဂနွေနေ့မှာယာနဲ့ချီတဲ့ဆန္ဒပြသူတွေစခန်းချဆန္ဒပြနေကြပါတယ်။ဆန္ဒပြចောင်းသားခေါင်းဆောင်တွေနဲ့ဟောင်ကောင်အစိုးရကြားမှာတော့အင်္ဂါနေ့မှာဆွေးနွေးကြမှာဖြစ်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှုကိုဟောင်ကောင်ပြည်သူတွေအပြည့်အဝရွေးချယ်နိုင်ဖို့မှာတရုတ်ပြည်မှာကြီးအစိုးရကကန့်သတ်ချက်တွေချခဲ့တဲ့အပေါ်ဒေါသထွက်ဆန္ဒပြနေကြတာဖြစ်ပါတယ်။လက်ရှိအုပ်ချုပ်ရေးမှုစီဝိုင်လျောင်းကလည်းဟောင်ကောင်လွတ်လပ်ခွင့်အတွက်ပြက်ပြက်သားသားမရက်တည်ဘူးလို့ဆန္ဒပြပြည်သူတွေအကြောင်းသားတွေကဆွတ်ဆွဲပြီးတော့ယာရုကဆင်းပေးဖို့တောင်းဆိုနေကြပါတယ်။